ထိုင်းနိုင်ငံရဲ့ဇူလိုင်လ3ရက်နေ့ကရွေးကောက်ပွဲတွေမှာမဲပြတ်တဲ့နဲ့အနိုင်ရပြီးတဲ့နောက်တလကြာမှာပဲထိုင်းလွှတ်တော်ကထိုင်းရဲ့ပထမဦးဆုံးအမျိုးသမီးဝင်ကြီးချုပ်ဖြစ်တဲ့ရင်လတ်ရှင်နာဝတ်ကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်အောက်လွှတ်တော်ကမစ်ရင်လတ်ကိုထောက်ခံမဲ296မဲပေးခဲ့ပြီးတော့အမတ်198ဦးကတော့မဲမထည့်ပဲနေခဲ့ပါတယ်ဇလောကမနိုင်ငံရေးလောကရဲ့ရောက်လာတဲ့အသက်44နှစ်အရွယ်မစ်ရင်လတ်ဟာ2006ခုနှစ်မှာသွေးရတံရုံမဖြစ်ဖ ೇನೆ စစ်တပ်ကအာဏာသိမ်းတာခံလိုက်ရပြီးတော့ပြည်ပမှာထွက်ပြေးတိမ်းရှောင်နေတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့ညီမဖြစ်ပါတယ်။ရင်လတ်ရှင်နာဝတ်အနေနဲ့အာဏာစတင်ရယူနိုင်အောင်လို့ဘီရင်ကအခမ်းအနားသက်သက်နဲ့အတည်ပြုပေးရမှာဖြစ်ပြီးတော့ဒီအခမ်းအနားကိုရပ်ပိုင်းအတွင်းမှာကျင်းပလိုက်မယ်လို့ယူဆရပါတယ်ရှင်။